ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရင်ဂျာဒုက္ခသည်နောက်တစ်သုပ်ကိုဘင်္ဂလားပင်လယ်အော်ထဲဝေးလံခေါင်ဖျားဗန်ဆန်ချာကျွန်းရှိစခန်းစ်ကိုထပ်ပို့လိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရေတပ်အရာရှိသူကပြောပါတယ်။အရင်လူသူမနေခဲ့တဲ့ဒီကျွန်းမှာမုန်တိုင်းနဲ့ရေကြီးတာဖြစ်လေရှိတာမို့ဒုက္ခသည်တွေကိုဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကတားနေတဲ့အချိန်မှာပဲနောက်ထပ်ဒုက္ခသည်1400ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီနေ့မှာရေကြောင်းကထပ်မံပို့ဆောင်ခဲ့တာပါ။တောက်ကြနေတော့ကလည်းဒုက္ခသည်1800နီးပါးပို့ဆောင်ခဲ့ပါတယ်။ဒါကြောင့်ဒီဇင်ဘာလဆန်းကနေစအခုအချိန်ထိဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒုက္ခသည်စခန်းတွေကနေရေဂျာ6900ထက်မနည်းဒီကျွန်းကိုပို့ထားပြီလို့ဆိုရမှာပါ။ကျွန်းကဘင်္ဂလားဒေ့ရှ်တာဝန်ခံရေတပ်တမှုအဗ်တူလာအယ်မမွန်ချောက်တူရီကဒီဒုက္ခသည်အသစ်တွေကိုလက်ခံဖို့ကျွန်းမှာအစဉ်အသစ်ပြင်ထားပြီလို့ Writer သတင်းဌာနကိုဖုန်းနဲ့ပြောခဲ့ပါတယ်။ဒီနေ့ပို့ဆောင်ခဲ့တဲ့ဒုက္ခသည်တွေနဲ့သူတို့သုံးဆောင်တွေကိုသင်္ဘော၅စီးနဲ့နယ်စပ်စခန်းနားကစေတကောင်းမြို့စေကန်းကနေတဆင့်ပို့ဆောင်ခဲ့တာလို့လည်းသူကရှင်းပြခဲ့ပါတယ်။ဒီဘတ်ဆန်ချာကျွန်းဟာလွန်ခဲ့တဲ့နှစ်20တုန်းကမှပေါ်လာတာဖြစ်ပြီးအနီးဆုံးနိုင်ငံတောင်ပိုင်းစေကန်းကနေနိုင်ပေါင်းများစွာမောင်းရတဲ့ခရီးဝေးမှတည်ရှိနေတာပါ။ဒီဒုက္ခသည်တသန်းကျော်ကိုမြန်မာနိုင်ငံပြန်ပို့ဖို့ကြိုးပမ်းနေခြင်းအခုပြောင်းတဲ့ရွေးချက်ကတော့ဒုက္ခသည်တွေပိုကောင်းတဲ့အခြေအနေအောက်မှာနေခွင့်ရဖို့ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဆိုပါတယ်။မြန်မာအစိုးရဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံပါဘူး။ဒါပေမဲ့ဒီဒုက္ခသည်တွေကိုစီစစ်လက်ခံသွားမယ်လို့နိုင်ငံတကာကကတိပေးထားပါတယ်ခင်ဗျ။